မြစ်စုံစေဤကာတာစီမံကိန်းကိုကချင်လူထုထောက်ခံမှုမရှိသလိုထာဝရရပ်တန့်ရေးအတွက်လည်းကချင်နိုင်ငံရေးပါတီတွေကဆက်လက်လှုပ်ဆောင်သွားမှာဖြစ်တယ်လို့ကချင်ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဂွမ်ဂရောင်အောင်ခန်းကဗီဒီယိုကိုပြောပါတယ်မြန်မာနိုင်ငံဆိုင်ရာတရုတ်တမ်းမဲ့ဟွန်လီယန်နဲ့ဒီဇင်ဘာလကသွားခဲ့တဲ့ကချင်ခီးစင်နဲ့ပတ်သက်လို့စနေနေ့ကတရုတ်တန်ယုံထုတ်ပြန်ခြင်းအပေါ်မှာတန်အမတ်နဲ့တွေ့ဆုံခဲ့တဲ့ကချင်နိုင်ငံရေးပါတီတွေရဲ့သဘောထားသိရအောင်ဂွမ်ဂရန်အောင်ခန်းကိုဆက်သွယ်မေးမြန်းထားတာအပြည့်စုံနားဆင်ပါရှင်။မြန်မာနိုင်ငံဆိုင်ရာတရုတ်တန်မဲ့မစ္စတာဟုံးယန်ရဲ့ကချင်ပြည်နယ်ခီးစင်နဲ့ပတ်သက်လို့ဝေဖန်မှုတွေပြင်းပြင်းထန်ထန်ထွက်လာပြီးတဲ့နောက်ရန်ကုန်တရုတ်တန်ယုံကနေဇန်နဝါရီလ12ရက်နေ့ကတန်အမတ်ရဲ့ဒီဇင်ဘာလ28ရက်နဲ့29ရက်နှစ်ရက်ကြာသွားခဲ့တဲ့ကချင်ခီးစင်အကြောင်းသတင်းထုတ်ပြန်ခဲ့တာပါ။သူ့ရဲ့ကချင်ပြည်နယ်ခီးစင်အတွင်းကချင်နိုင်ငံရေးပါတီတွေဘာသာရေးအဖွဲ့အစည်းတွေနဲ့တွေ့ဆုံရမှာကချင်ပြည်နယ်ဒေသခံတိုင်းနာပြည်သူတွေဟာမြစ်စုံရေအားလျှက်စစ်စီမံကိန်းကိုစန့်ကျင်ကန့်ကွက်မှုမရှိကြောင်းနဲ့စီမံကိန်းကိုစန့်ကျင်ကန့်ကွက်သူတွေဟာပြင်ပကလူတွေနဲ့အဖွဲ့အစည်းတွေသာဖြစ်တယ်လို့သူနဲ့တွေ့ဆုံခဲ့တဲ့ကချင်နိုင်ငံရေးပါတီနဲ့ဘာသာရေးအဖွဲ့အစည်းတွေကတရုတ်တန်မတ်ကိုပြောပြခဲ့ကြောင်းအဲ့ဒီထုတ်ပြန်ချက်ထဲမှာဖော်ပြထားသလိုကချင်အဖွဲ့အစည်းတွေကမြစ်စုံစီမံကိန်းကိုမဆန့်ကျင်တဲ့သဘောထားရှိကြောင်းသိရတဲ့အတွက်လေတန်မတ်ကချီးကျူးပြောဆိုခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့တန်မတ်ဟွန်လီယန်နဲ့တွေ့ဆုံဆွေးနွေးခဲ့တဲ့ကချင်ဒီမိုကရက်ပါတီဥက္ကဋ္ဌဂွမ်ဂရောင်အောင်ခန်းကတော့ဒီအချက်ဟာလွဲမနေပြီးသူတို့အနေနဲ့မြစ်စုံဆဲစီမံကိန်းကိုထောက်ခံနေဆိုတာပြောဆိုခဲ့ခြင်းမရှိဘူးလို့ VOE ကပြောပါတယ်
။အဲကျွန်တော်သူ့ရဲ့နေမှာအဲဒါတွေကတော့သူ့အနေနဲ့ကြိုးပြခြင်းဖြစ်ပါတယ်။အဲဒါကိုကျွန်တော်အနေနဲ့သဘောတူတယ်လို့မှမရှိပါဘူး။မြစ်စုံကြီးကဒါနဲ့ပတ်သက်ပြီးမှအဲကျွန်တော်ကန့်ကွက်တာဘူးဆန့်ကျင်ပါဘူးသူတွေဟာအချက်လက်တွေကိုတိရစ္ဆာန်မှကနေအောင်ဆုံးသူကြီးစာရေးခိုင်းပါတယ်။အဲဒါကြောင့်ကျွန်တော်ကဒီကြိုးတဲ့ဟာကိုသဘောတူချက်တည်းတစ်ခုမှမရှိပါဘူး။ဒီမျိုးဆိုရည်ကတာကိုထောင်ရရက်တော့အဲဒီချင်းလူတီနဲ့ဒီဆက်ကျင်တော့မှာပါနောက်တစ်ချက်ကတော့ကျွန်တော်ကဒီမျိုးဆိုရည်ကတာဟာအရာဝတီလေးဟာကျွန်တော်ကိုချင်းလူတီတရားထင်းနဲ့ပိုင်ဆိုင်တာမဟုတ်ပါဘူးပမာတပြီလုံးနဲ့ဆက်ဆက်နေတဲ့ရစ်ဖြစ်ပါတယ်ဒါကြောင့်ပမာညာလုံးနဲ့ဆက်ဆက်နေတဲ့အခြေအနေမျိုးဖြစ်တာကြောင့်ပမာညာလုံးနဲ့ကျွန်တော်အတူတူဒီအရာကိုဆက်ကျင်တော့မှာပါဒါကြောင့်ဒီအရာတော့ကျွန်တော်ကိုချင်းတခုထဲလည်းမဆက်တော့အကုန်လုံးပမာတတိလုံးနဲ့ဆိုင်တာကြောင့်လူထုတရားလုံးနဲ့ဆက်ကျင်တော့လိုအပ်ပါလား
ဒီကနေ့ရပိုင်းအတွင်းကပဲကချင်ပြည်နယ်နဲ့အခမ်းအနားကိုတက်ရောက်လာတဲ့ဒေါအောင်ဆန်းစုကြည်ဟာကချင်ဘာသာရေးနဲ့လူမှုအဖွဲ့အစည်းတွေနဲ့တွေ့ဆုံချိန်မှာမြစ်စုံဆဲစီမံကိန်းဆက်ပြီးလှုပ်ဆောင်မလားမလှုပ်ဆောင်ဘူးလားဆိုတဲ့အမေးကိုပုံမွေလင်းလင်းပြောဆိုခဲ့ခြင်းမရှိခဲ့ဘူးလို့လည်းဂွမ်ဂရန်အောင်ခန်းကဆိုပါတယ်အလားတူကချင်ပြည်နယ်မှာအခြားတရုတ်မြန်မာပူပေါင်းဆောင်ရွက်နေတဲ့စီမံကိန်းတွေနဲ့ပတ်သက်လို့လည်းတီထောင်စုအစိုးရတရက်အနေနဲ့ဒေသခံကချင်ပြည်သူတွေကိုပွင့်လင်းမြင်သာမှုရှိရှိချပြဆွေးနွေးသဘောတူညီမှုရယူတာမျိုးမရှိတဲ့အတွက်တရုတ်စီမံကိန်းတွေကိုသူတို့အနေနဲ့ကန့်ကွက်ကြောင်း Grand Ground အောင်ခန်းကဗီဒီယိုကိုပြောပါတယ
်ဒီစနစ်စုံကြီးကလည်းကျွန်တော်အခုလက်ရှိအစိုးရ MLD နဲ့ချုပ်ဆိုထားခြင်းဖြစ်ပါတယ်ကျွန်တော်ဒီပါတီကျန်းမာရေးပါတီအတက်ခံပြီးလို့ရောအဲ့ဒီချင်းလူထုတွေလည်းချပြခြင်းမရှိတယ်ဒါကြောင့်ဒီအားလုံးလည်းကျွန်တော်လုံးဝဆန့်ကျင်ပါတယ်ကောက်ကွက်ပါတယ်ကျွန်တော်ကတော့ဒီမှာအရှင်းချင်းလေးလေးနဲ့တင်ပြပါတယ်ဒီကျွန်တော်ကချင်းပြည်ဒီမှာဒီရေရာတွေအဲ့တို့ပြည့်ပြည့်လေးနဲ့အချီဆိုင်ပြီးမှဝေတာလို့ရှိတယ်ကြိုက်တာဆိုင်ပြီးအများကြီးဝေတာလို့ရှိတယ်ဒီဟာကအဲ့ပြည့်ရဲ့ချင်းစစ်ဆိုင်ရေးကြီးရဲ့အဲ့ဒီမှာဖြစ်လာနေတယ်ဒါကြောင့်ဒီဟာတွေကမလုပ်တင်ဘူးဆိုတဲ့ဟာကြီးလေကျွန်တော်ပြောပြပါတယ်တို့
တရုတ်တန်ယုံရဲ့ထုတ်ပြန်ချက်မှာတော့ဒေါ်ဆန်းစုကြည်ဥက္ကဋ္ဌအဖြစ်တာဝန်ယူထားတဲ့တရုတ်မြန်မာစီးပွားရေးစင်ကြံသဘောတူညီချက်အရကချင်ပြည်နယ်မှာကုန်သွယ်စီးပွားရေးဖွံ့ဖြိုးတိုးတက်အောင်အပါအဝင်တရုတ်ရဲ့ Belt and Road ရဝင်းလမ်းကြောင်းစီမံကိန်းအတွက်နှစ်နိုင်ငံအစိုးရကအတူတကွတက်ကြွစွာဖော်ဆောင်နေတယ်လို့တရုတ်တမ်မတ်ကြီးကပြောကြားခဲ့တယ်လို့ဖော်ပြထားပါတယ်ကချင်ပြည်နယ်မှာမိုးရေစေဝါထုတ်လုပ်ဖြန့်ဖြူးရောင်းချမှုပြဿနာဆိုးရွားနေတာနဲ့ပတ်သက်လို့မိုးရေစေဝါတိုက်ဖြတ်ရေးမှာတရုတ်နိုင်ငံဘက်ကအပြည့်အဝပူးပေါင်းဆောင်ရွက်ဖို့ဆန္ဒရှိကြောင်းတရုတ်တန်ယုံရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အထူးသဖြင့်ဘိန်းဖြတ်စခန်းတွေအတွက်ကူညီထောက်ပံ့ဖို့အစဉ်သင့်ရှိနေတယ်လို့တရုတ်တန်ဘက်ကပြောကြားခဲ့တယ်လို့ဆိုပါတယ်။တကယ်တမ်းမိုးရေစေဝါတိုက်ဖြတ်ရေးကိုထိထိရောက်ရောက်ဖြစ်အောင်ဆောင်ရွက်မယ်ဆိုရင်တရုတ်နယ်စပ်ကလာနေတဲ့မိုးရေစေဝါဖော်ဆက်ရမှာအသုံးပြုတဲ့ဓာတုပစ္စည်းတွေကိုတိုင်းသားနယ်စပ်တွေဘက်တည်ဆောင်တာတွေကိုတရုတ်အနေနဲ့ပြင်းပြင်းထန်ထန်နှိမ်နင်းတင်တယ်လို့ဂွမ်ဂရောင်အောင်ခန်းကပြောပါတယ်
။ဒီကတော့ဒီချမ်ပီတရုတ်ပြည်နယ်စပ်ကလည်းမိုးရေစေဝါအများကြီးထုတ်တာပြည်ရတယ်။ဒါကြောင့်ကျွန်တော်တို့ဒီအားဒီကိုလည်းပြောပြချင်ပါလေ။ဒီအစိုးရကလည်းဒီအားဒီကတော့တို့လည်းဆက်ဆက်မှုကြီးလေ။ဒါရိုက်မရှိဘူးတော့ရင်းစားဖြစ်တာတော့ဒီလိုစီမံလို့တာဝန်ပြုစရာရှိပါလေ
တရုတ်တမ်းမဲ့ရဲ့ကချင်ခီးစဉ်တွင်တွေ့ဆုံခဲ့တဲ့အဖွဲ့အစည်းတွေကတော့ကချင်ပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌဒေါက်တာဒူဂျာစီလုံးညီညွတ်ရေးနဲ့ဒီမိုကရေစီပါတီကချင်ပြည်နယ်ဥက္ကဋ္ဌဥက္ကဋ္ဌထိန်နန်လီစုအမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီဥက္ကဋ္ဌဦးရွှေမင်းအပါအဝင်ကချင်နှစ်ချင်းအဖွဲ့ချုပ် KBC ဥက္ကဋ္ဌဒေါက်တာဆမ်ဆွန်းတို့လည်းပါဝင်ပါတယ်ရှင်